ရခိုင်ပြည်နယ်အတွင်းကဘင်ဂါလီတွေနေထိုင်ရာဒေသနဲ့ကချင်ပြည်နယ်အတွင်းကျေးရွာတွေမှာသံကောင်ဆင်းကောက်ခံရေးနှောင့်နှေးကြန့်ကြာနေတဲ့အတွက်အဲ့ဒီဒေသတွေမှာအပိတကောက်ခံနိုင်ရေးမေလကုန်လောက်အထိဆက်ပြီးတော့ကြိုးပမ်းသွားမှာဖြစ်တဲ့အကြောင်းလူဝင်မှုကြီးကြပ်ရေးနယ်ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးခင်ကြီးကဒီကနေ့ရန်ကုန်တိုင်းလွှတ်တော်ရုံးမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်သူအဆိုဘင်္ဂါလီတွင်နေထိုင်ရာဒေသတွေအတွင်းသံကောင်ဆင်းကောက်ခံနိုင်ရေးအတွက်အောက်ခြေအဆင့်ဒေသခံခေါင်းဆောင်တွေဘာသာရေးခေါင်းဆောင်တွေနဲ့အချိန်ကြီးညှိနှိုင်းခဲ့ပေမဲ့လည်းအောင်မြင်မှုမရခဲ့ဘူးလို့လည်းသတင်းစာရှင်းလင်းပွဲမှာဝန်ကြီးဦးခင်ကြီးကအခုလိုပြောဆိုခဲ့ပါဗျာ Friday
မှာကျွန်တော်တကယ်ကြည့်တယ်ကိုထပ်ပြီးကျွန်တော်ပြောပါမယ်အခြားပြဿနာတွေကိုလည်းကျွန်တော်ပြောပါပါပြီးရင်ကျွန်တော်ဒီလာထဲမှာပဲတစ်ခေါက်သက်ဆိုင်ရာတာဝန်ရှိပုဂ္ဂိုလ်များအသီးသီးနဲ့ဒီစိတ်ကိုယ်တိုင်အားလုံးနဲ့စည်ရပြတ်ကောက်နိုင်ရေးပဲကျွန်တော်ကြိုးစားဆောင်ပေးပါဒါတော့ technical delay ရာရပ်ပြီးတဲ့အချိန်လေးစပြီးတော့6ပတ်သူကို10ပတ်ကုန်လို့ရတာဖြစ်တယ်ပြတော့ကျွန်တော်မေလနောက်ဆုံးချက်ကြည့်ကျိုးစားဆောင်ရွက်ပေါ့ရှိပါတယ်အဲ့ဒီရက်ကမှကျွန်တော်ကောက်လို့ရတယ်တော့ကျွန်တော်ဒီလိုကစက်တာပြင်လို့ရစီဖြစ်ပါတယ်ကျွန်တော်ဒီလိုဒီကကျွန်တော်ကျိုးစားပြီးတော့ census ကတကယ်အဖြစ်သားလားကိုကျွန်တော်ရှင်းပြပါမယ်အဲ့တော့ Rohingya ဆိုတဲ့လူတိုင်းကမကတ်ကတ်တာပေါ့ဒီပေါ့ Rohingya ရဲ့ချက်ပြည့်ချက်ကိုအဲ့ဒီဘက်ကလည်းဘင်္ဂလီလို့ပြောပါခဲ့တယ်ဆိုရင်ဘင်္ဂလီလည်းမပြောနဲ့ဒီဘက်ကလည်းရိုဟင်ဂျာလို့ပြောတယ် ethnicity ကိုမေးရင်မဖြေတဲ့ဒီနဲ့လက်ခံပေးမယ်ဆိုရင်လည်းတောက်ယူမယ်ကျွန်တော်သူတင်နာပြီးတော့ဆောင်းဆောင်မှာဖြစ်ပါတယ်ဖြစ်တာလို့
ဝင်းချင်းဦးခင်ကြီးပြောသွားတာပါ။တော့ကချင်ဒေသအတွင်းမှာကျန်းရှိနေတဲ့ကျေးရွာ25ရွာမှာလည်းသံကောင်ဆင်းဆက်လက်ကောက်ခံနိုင်ရေးအတွက်ပူးပေါင်းဆောင်ရွက်ဖို့ KIO ကချင်လွတ်မြောက်ရေးအဖွဲ့ခေါင်းဆောင်တွေကိုတောင်းဆိုထားပါတယ်လို့လည်းပြည်ထောင်စုဝင်းချင်းဦးခင်ကြီးကရှင်းပြပါတယ်။နှစ်ပေါင်း30အတွင်းမြန်မာနိုင်ငံမှာပထမဆုံးအကြိမ်သံကောင်ဆင်းကိုဧပြီလဇန်ကကောက်ခံခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းသံကောင်ဆင်းကောက်ခံတာမှာရိုဟင်ဂျာကိုလူမျိုးတစ်မျိုးအဖြစ်အသိအမှတ်ပြုကောက်ခံမှာမဟုတ်တဲ့အကြောင်းမြန်မာအစိုးရဘက်ကပြောဆိုချက်နဲ့ပတ်သက်လို့လည်းကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့နဲ့နိုင်ငံတကာကဒီကိစ္စအပေါ်မှာစိုးရိမ်နေတဲ့အကြောင်းလဲထုတ်ဖော်ပြောဆိုခဲ့တာဖြစ်ပါလိမ့်ရှင်။